ကျမတော်မူပါစဒူတော်မောင်ရေပြီးခဲ့တဲ့ဖေဖော်ဝါရီ25ရက်နေ့ကဒိုးရန်ကုန်ဒိုးအင်ညာအနုပညာရှင်ကျေးမှုပွဲတော်ကိုရန်ကုန်မြို့မဟာပန္ဒူလာပန်းချံမှာပြုလုပ်ခဲ့တယ်။ဒီဖွင့်ပွဲကိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုယ်တိုင်တက်ရောက်ခဲ့ပြီးအဖွင့်မိန့်ခွန်းပြောကြားခဲ့ပါတယ်ငါတူ။မိုင်းရန်ကုန်မိုင်းဟုံးဆိုတာငါတို့မြို့ငါတို့အိမ်ကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေအားလုံးကိုမြို့ကိုရွာကိုအိမ်ကိုခင်တွယ်ကြပါတယ်။ဒါပေမဲ့အရင်ကဒီအိမ်ဒီရွာကိုကိုလိုသလိုဖန်တီးခွင့်မရခဲ့ကြပါဘူး။အခုဖန်တီးခွင့်ရပြီဖြစ်ပါတယ်ကျွန်တော်တို့ရန်ကုန်မြို့ကိုဖန်တီးခွင့်ရနေပါပြီရန်ကုန်မြို့ကခင်ဗျားတို့လက်ထဲကိုပြေရောက်လာပြီဖြစ်ပါတယ်လို့ပြောသွားခဲ့ပါတယ်သူပြောသွားတာကတော့တိတ်ကိုပီတိဖြစ်เสียကောင်းလာပါတယ်ငါတူသူပြောသလိုရန်ကုန်ဟာတကယ်ပဲအဘတို့လက်ထဲကိုပြန်ရောက်လာခဲ့ပြီလားရန်ကုန်ကိုအဘတို့စိတ်တိုင်းကြလို့သလိုဖန်တီးခွင့်ရပြီလားလို့တွေးကြည့်မိပါတယ်တကယ်တော့ရန်ကုန်မြို့တော်ရဲ့တမိုင်းဟာ၈နှစ်ပေါင်း2500ကျော်ကအစပြုခဲ့တာဖြစ်ပါတယ်ရန်ကုန်ဆိုတဲ့အမည်ကိုတော့အလောင်းဖျားကပေးခဲ့တာဖြစ်ပြီး1955ခုနှစ်မေလ2ရက်နေ့မှာပညာတလရဲ့ရန်ကုန်နှိမ်နင်းမှုအတွက်တကုံကိုအလောင်းဖျားစုံစင်းလာခဲ့ပါတယ်။ရန်နဂါကိုကုံစင်အောင်တိုက်မယ်လို့အဋိဌာန်ပြုပြီးတကယ်လဲအောင်မြင်ခဲ့တာကြောင့်ရန်ကုန်မျိုးလို့အမည်ပေးကမျိုးရိုးတွေတိဆောက်မျိုးသစ်တည်ခဲ့ပါတယ်။အဲ့ဒီမျိုးသစ်ဟာအခုစူးလီဖျားရဲ့အရှိတောင်ဘက်ချမ်းမှာတည်ရှိခဲ့တာပေါ့ငါတူ။နိုင်ငံတကာမှာရန်ကုန်လို့လူသိများခဲ့တဲ့ရန်ကုန်မျိုးဟာစစ်ကြုံခေတ်ကလူဦးရေတောင်ကနန်းလောက်သာရှိခဲ့ပေမဲ့အခုဆိုရင်လူကြီး6တန်းကျော်9တန်းနီးပါးမိတင်းနေထိုင်တဲ့မြန်မာနိုင်ငံရဲ့အချက်အချာကြတဲ့မြို့တော်ကြီးတစ်ခုဖြစ်ခဲ့ပါပြီ။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြောသလိုအဘတို့ရန်ကုန်သူရန်ကုန်သားတွေဟာတကယ်ပဲရန်ကုန်မြို့ကိုစိတ်တိုင်းကျလို့သလိုဖန်တီးခွင့်ရရှိနေကြပြီလား။တကယ်ရောလုံပိုင်ခွင့်တွေဟာပြည်သူတွေလက်ထဲကိုအပြည့်အဝရောက်လာခဲ့ပြီလား။ပြည်သူတွေလက်ထဲကိုအသာထားပါအောင်ပြည်သူတွေရွေးချယ်တင်မြှောက်လိုက်တဲ့အစိုးရသက်လက်ထဲကိုတောင်လုံပိုင်ခွင့်အာဏာတွေအပြည့်အဝရောက်ပါရဲ့လား။ရကုံမြို့နယ်ပြည်သူတွေရဲ့စီးပွားရေးလူမှုရေးကျန်းမာရေးပညာရေးနဲ့အခြားအရေးအကြောင်းတွေအပြင်အဓိကကျလာတဲ့တရားဥပဒေစိုးမိုးရေးကကောဘယ်သူတွေလက်ထဲမှာရှိနေကြတာလဲအဘစဉ်းစားရင်ခေါင်းချောက်လာရပါတယ်ငါတူရန်ကုန်မှာစံချိန်တင်အမှုခင်းတွေဖြစ်တယ်မူရစ်စေဝါတွေကပ္ပစံချိန်တင်မိတယ်လက်တယ်မပေါ်ဘူးပိုင်ရှင်မဲနဲ့အဆုံးတက်ရတယ်တန်ချီတဲ့ကုတ်ကင်းတွေသူတို့အပြောရလိပ်စာမှားပြီးရောက်လာတယ်ကော်တင်နာထဲမှာတရားမဝင်တစ်တန်ထောင်ပေါင်းများစွာမိတယ်ပိုင်ရှင်မဲပဲ၅လောင်းပြိုင်လူတက်မှု၄လောင်းပြိုင်လူတက်မှုအခြားလူတက်မှုပေါင်းများစွာအပြင်အမှုခင်းကြီးတွေတော်တော်များများဟာလည်းအခုထိလက်တယ်မပေါ်ပိုင်ရှင်မဲ့ပဲရန်ကုန်မြို့ရဲ့အချက်ချာကြလာတဲ့လူဝင်လူထွက်များလာတဲ့လေစိတ်လိုနေရာမျိုးမှာတော့ NLD ပါတီရဲ့တရားလွှတ်တော်ရှေ့နေဥက္ကိုနီတနတ်နဲ့လှုပ်ကြံခံရတယ်ကြီးစားလူတက်သမားတွေကိုလည်းမိတယ်ဒါပေမဲ့နောက်ွယ်ကအမှန်တကယ်လက်တယ်တရားခံကိုခုထိမဖော်ထုတ်နိုင်သေးဘူးရန်ကုန်မြို့နယ်ပြည်သူတွေအပြင်နိုင်ငံသူနိုင်ငံသားတွေအားလုံးကလည်းနောက်ွယ်ကအမှန်တကယ်ရသွေးမှုကျူးလွန်တဲ့တရားခံတွေကိုရိပ်မိသိရှိကြပါတယ်။ဖမ်းမိတဲ့အခြေစားလူသက်သမားတွေကိုရန်ကုန်မြို့နယ်ပြည်သူတွေလက်ထဲအပ်လိုက်ရင်တော့ရက်ပိုင်းတွင်အ धिक တရားခံကိုဖော်ထုတ်ပေးနိုင်ကြပါလိမ့်မယ်ငါတူ။ဒါပေမဲ့တရားဥပဒေစိုးမိုးရေးဟာပြည်သူတွေကိုမျက်နှာမမူခဲ့ပါဘူး။ဟိုတော်ကရန်ကုန်မြို့လေကောင်မှာဖွင့်ထားတဲ့အကျွေစိတ်ဂိမ်းဆိုင်နဲ့ဆိုင်ကိုတပ်ဆိုင်ရာကဝင်ရောက်ဖမ်းဆီးရမှာအ धिक တရားခံနိုင်ငံသားနှစ်ယောက်ကထွက်ပြေးတိမ်းရှောင်နေကြပြီးတရားခံမဟုတ်တဲ့ကိုယ်နိုင်ငံသားတွေကအချုပ်ထဲကနေအမှုရင်ဆိုင်နေရတယ်။အခုဆို6လကျော်အချိန်ကြာနေခဲ့ပြီ။အမှုကလက်စမတတ်နိုင်သေးဘူး။ဒါအပြင်ရန်ကုန်မြို့တွင်မှတရားမဝင်ဖွင့်လှစ်ထားတဲ့ရန်ကုန်တရုတ်စည်းကမ်းတွေကိုပြည်သူ့လွှတ်တော်မှလွှတ်တော်ကိုယ်စားလှယ်တွေကအရေးယူပိတ်သိမ်းဖို့ဆွေးနွေးခဲ့တာကိုသဘောတူခဲ့ကြပေမဲ့အခုထိတရားမဝင်စည်းကမ်းတွေကိုထိထိရောက်ရောက်အရေးမယူသေးတာကြောင့်တရားမဝင်တရုတ်တိုင်းရင်းစည်းကုကမ်းတွေဟာခေါင်းထောင်ထနေကြတော့မှာပဲငါတူ။ထို့အတူအရေးယူပါမယ်ဆိုပြီးအမိန့်ထုတ်ပြန်ထားတဲ့နိုင်ငံညသားပိုင်ဘာယူယူ9000တန်းဆိုင်တွေကလည်းနောက်ွယ်ကနေကိုယ်နိုင်ငံသားအမည်ပေါင်းနဲ့မှတ်ပုံတင်ခိုင်းလာပြီးရန်ကုန်မြို့တမျိုးလုံးအနှံ့ဆိုင်ကွဲပေါင်းများစွာနဲ့ပြည်သူတွေစီကပိုက်ဆံကိုခြူယူနေကြတော့မှာပဲ။ကဲဘယ်မှာလဲငါတို့မျိုးတော်သူမျိုးတော်သားတွေရဲ့လုတ်ကင်ဖန်တီးခွင့်တွေပြည်သူတွေရွေးချယ်တင်မြှောက်လိုက်တဲ့အစိုးရကိုယ်တိုင်ကလုတ်ပိုင်ခွင့်မရှိဘဲတရားဥပဒေစိုးမိုးမှုကိုမျက်ွယ်ပြုထားရချိန်မှာငါတို့ကဘာကိုများမျှော်လင့်တောင်းတနေရအောင်မှာလဲငါတူငါတို့ကဘယ်လိုစိတ်ကြိုက်ဖန်တီးခွင့်ကိုများရယူနိုင်ကြအောင်ပါလေဒါပေမဲ့အဘတို့မျိုးတော်သူမျိုးတော်သားတွေဟာအရေးကိစ္စတစ်ခုခုကြုံလာရင်ခေါင်းရှောင်မသွားကြပဲကြရအခန်းကဏ္ဍကနေအတီးတီးတာဝန်ကျေခဲ့ကြပါတယ်ရေဘေးလေဘေးလိုတဘာဝဘေးအန္တရာယ်တွေကြာရောက်တုန်းကလည်းလူကြီးလူငယ်ကလေးမကျန်အကုန်ထွက်ပြီးအလှူခံကြဂူကြီးကယ်ဆယ်ရေးအဖွဲ့တွေဖွဲ့ပြီးတက်နိုင်သမျှဝိုင်းဝန်းခဲ့ကြပါတယ်နိုင်ငံရေးအသည့်အပြည့်အဝရှိကြပြီးပြည်သူတွေလူလားတောင်းတဲ့အစိုးရအသည့်ပေါ်လာဖို့တက်ညီလက်ညီဝိုင်းဝန်းခဲ့ကြတယ်မထာတာဘတ်စကားစနစ်ဖျက်သိမ်းပြီးYBS အများပိုင်ဘတ်စကားလိုင်းပြောင်းခဲ့တော့ကလည်းတက်ညီလက်ညီဝိုင်းဝန်းကူညီအားဖြည့်ပေးခဲ့ကြတယ်။ငါပြောချင်တာကမျိုးတော်သူမျိုးတော်သားတွေဟာအဆအဆအယားအယားတာဝန်ကျေခဲ့ကြတာကိုပါ။ပြည်သူတွေကတာဝန်ကျေပြီး အစိုးရကတာဝန်မကျေဘူးရဲ့လို့လည်းတစ်ဖက်သက်မပြောလိုပါဘူးအစိုးရကိုယ်တိုင်ကလောက်ကင်ဖန်တီးခွင့်တွေလက်လွတ်ဆုံးရှုံးနေရတယ်ထင်လို့ပြောကျင်တာပါငါတူအလောင်းဖျားလက်တက်တုံးကရန်ွေကုံအောင်အကုန်နှိမ်နှင်းနိုင်ခဲ့လို့ရန်ကုန်မျိုးလို့အမည်တွင်ခဲ့ပေမဲ့ငရုမင်းတို့လက်ထက်အရောက်မှာတော့ရန်ွေအကုန်လာပြီးစုံနေခဲ့တာကြောင့်ရန်စုံမျိုးလို့ပြောင်းရမလို့ဖြစ်နေခဲ့ပါပြီကောငါတူကဲပါလူကလေးရေရန်ွေစုံပြီးရင်ရန်ွေပြန်ကုန်တဲ့အချိန်လဲရောက်လာဦးမှာပါရန်ွေကုံနဲ့ရန်ကုန်မျိုးကြီးပြန်လဲနိုးထလာပါစေလို့ဆုတောင်းခြင်းဒီတစ်ပတ်နားလိုက်ပြရစေကွယ်မင်းရဲ့ချစ်လာစွာသောအဖစန်နီဦး